အမရော်နဲ့ရခိုင်လက်နက်ကိုင်အေးအေးအဖွဲ့တို့ကြားဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုကြောင့်ချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့မှာလုံခြုံရေးအခြေအနေဟာတင်းကျပ်လာနေပါတယ်။ရခိုင်ပြည်နယ်အမ်းမြို့နယ်မှာလုံခြုံရေးကိုပိုးပြီးတင်းတင်းကြပ်ကြပ်လှုပ်ဆောင်လာတယ်လို့ချင်းပြည်နယ်ပလောဝမြို့မှာတော့လုံခြုံရေးအတွက်ညမထွက်ရအမိန့်ထုတ်ပြန်ထားတာဖြစ်ပြီးဒေသ တင်းတော့နိုင်ကွန်းအင်ကနေတင်ပြပို့ထားပါရရှင်
ဟုတ်ကဲ့ပါဒီခင်ကခရစ်စမတ်ပွဲကျင်းပနေတဲ့ချင်းမြင့်တဲ့ပလဝမြို့တွင်ဒီနေ့မှာတော့လုံခြုံရေးအခြေအနေကြောင့်ညဖက်ကျင်းပခွင့်မရတော့ဘူးလို့ပလဝမြို့ကခရီးရန်ဘာရာရေးသမဆရာမောဆက်ကပြောပါတယ်
ခရစ်စမတ်ပွဲကိုညောင်းညောတရက်တာကျင်းပမှကြည်ကြည်ကကကျင်းပနေကြတာဖြစ်ပါတယ်ညဖက်မှာလောက်ခွင့်မရှိတော့အဆင်ပြေတော့ဘူးခုကဒီလူမျိုးကန့်တက်ထလိုက်တော့အိပ်ပြီးတော့အဆင်ပြေတော့ဘူးပေါ့ပုံမှန်ဆိုတော့ခေတို့ထွက်တာပေါ့နော်စင်တန်ရပစင်းတွေလိုက်ဆိုပေးတယ်ကျွန်တော်တို့ဒီနေ့ကြတော့ညမထွက်ရမင်းထွက်တော့အတင်းတော်အတိတ်ကကျွန်တော်တို့မတော်နိုင်ဘူးပလမျိုးပုံပေါ်ဆင်ရင်အတင်းတော်နှစ်ပါးပဲတော်နိုင်တယ်အဲ့ဒါတော့မှညမှာမဟုတ်ဘူးနေ့လယ်မှာပဲတွားရတယ်လုံချုံရဲ့ချင်းနေရတော့ကျွန်တော်တို့ကတော့မလုံချုံဘူးလို့ပြောရမှာ
ပလဝမျိုးနဲ့ဒေရခန်ချင်းလူမျိုးများစုဟာခရိယံပါရာဝင်နေဖြစ်ကြပြီးအသင်းတော်ပေါင်း15ခုကျော်ရှိတဲ့အ낵ကနှစ်သင်းသာနေခင်ပိုင်းမှာတချင်းလိုက်လံတည်ဆူနေတာရှိတယ်လို့သူကဆိုပါတယ်ပလဝမျိုးနဲ့မှာည6နာရီကနေမနေ့6နာရီထိအပြင်မထွက်ရနဲ့လူငါးဦးထက်ပိုပြီးစုမနေရဆိုတဲ့ပုံမှန်144အမိတ်ထုတ်ပြန်ထားတာကြောင့်ဒီနှစ်ခရစ်စမတ်ပွဲကျင်းပဖို့အခက်တွေ့နေတယ်လို့သူကဆိုပါတယ်ချင်းပြည်နယ်ဆိုရဖွဲ့လူမှုရေးဝန်ကြီးပေါင်လုံးမင်းထံကတော့ဒေရတွင်းလုံခြုံရေးအခြေအနေကြောင့်ညမထွက်ရမိတ်ထုတ်ပြန်ထားတာလို့ဆိုပါတယ်
ကလေးဝကိစ္စကတော့လုံခြုံရေးအခြေခံဖြစ်နေတယ်လေ။လက်ရှိအခြေအနေရဲ့လုံခြုံရေးပုံမှာဒီလိုတောင်းဆိုချက်ရပေါ့။ကာဖီကပြင်ရလိုက်တာပေါ့နော်။ဆိုတော့ဒီခရစ်စမတ်ယာတီမှာလည်းတူနေနေရဲ့အခြေအနေကတော့ဒီနေ့ရှော့ပေါ်လာတော့တော်တော်လွတ်လွတ်ရတယ်။ဒါပေမဲ့လက်ရှိအခြေအနေမှာဘယ်တော့မှလုပ်တယ်ဆိုတော့ကျွန်တော်အနေနဲ့တော့မသိဘူး။
အလားတူရခိုင်ပြည်နယ်အတွင်းမှာလည်းမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားဖိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတယ်လို့လုံခြုံရေးတင်းကြလာနေတာပါ။အထူးသဖြင့်အနောက်ပိုင်းသားစစ်သနာချုပ်တရှိရာအမ်းမြို့နယ်တွင်လုံခြုံရေးသိမ်းကျထားတယ်လို့မြို့ခံကိုစိုးအောင်ကပြောပါတယ်
ကျွန်တော်တို့ဆောက်လာရင်ကျော်ရင်တော့ကျွန်တော်တို့အပြင်ဆက်ကြတော့တို့လုံကြီးချထားတယ်ကျွန်တော်တို့လည်းခါတိုင်းအနေထားနဲ့တော့တွားလာရတော့အဆင်မပြေဘူးအတချို့နေရာတွေမှာလည်းစစ်တပ်စီးရတယ်ရှိတယ်ကျွန်တော်တို့လည်းမတွားရမလာရကြဘူးပေါ့ဒီလိုညမထူရအမိတ်နေပါလေထုတ်ပြန်ထားတာတော့မရှိဘူး
ဒီဇင်ဘာ19ရက်နေ့ညနေကအမ်းမြို့နယ်ကန်းကွန်မြန်ကျေးရွာနီးလုံခြုံရေးဆောင်ရွက်နေတဲ့မြန်မာစစ်တပ်ကနေမိုင်းဖောက်ခွဲဖို့လှုပ်ဆောင်နေစဲအေအေဖွဲ့ဝင်တို့ကို remote mine လေးလုံးနဲ့တူအသေးဖမ်းဆီးရမိခဲ့တယ်လို့တမရော့ဘက်ကနေထုတ်ပြန်ထားပါတယ်။အားနဲ့စစ်တွေသွားတဲ့ကားလမ်းပေါ်မတင်ကပွဲလူနှူးတွေ့ရှိရလို့ခေါ်ယူစင်မှာထွက်ပြေးသွားလို့ပြစ်ကတ်မှုကြောင့်တေဆုံးသွားပြီး၎င်းပတ်ဝန်းကျင်တစ်ဝိုက်ကိုစစ်ဆေးရှာဖွေရမှာခြုံပုတ်အတွင်းဖွက်ထားတဲ့ဆိုင်ငယ်တစ်စီးကိုတွေ့ရှိရကနေစစ်ဆေးရမှာတော့ကွန်ဂျူပိုက်နဲ့ပြုတ်လုထားတဲ့ remote mine နှလုံးအပြင်ကလန်ဝဲရဘက်မှာအစ်ထောင်ထားတဲ့ remote mine နှလုံးကိုထပ်မံဖော်ထုတ်သွင်းရှိခဲ့တယ်လို့တမရော့ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်ဖြစ်စဉ်အခြေအနေကိုသိစိတ်သိရှိဖို့တမရော့ပြောရေးဆိုခွင့်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးရခိုင်နဲ့နိုင်ငံရေးပြောခွင့်ရခိုင်ဒုက္ခကတော့တေဆုံးသူနှူးဟာအေအေဖွဲ့ဝင်မဟုတ်ပဲအယတားတွေဖြစ်နိုင်ကြောင်းပြောပါတယ
်ဖြစ်နိုင်ချေကြည့်တာကတော့ဒီဗနာစစ်တပ်ကသူတို့ဒီအယတားတွေကိုအဲ့လိုဒီမတရားပြစ်တတ်ပြီဆိုလို့ရှိရင်အဲ့လိုအတောင်ပြတ်ချက်ပေးတဲ့ဥစ္စာတွေအများကြီးရှိခုပြစ်တတ်ခံရတာလည်းပဲဟိုအယတားတွေဖြစ်နိုင်တယ်လို့ကျွန်တော်ကတော့အဲ့လိုတုံ့ပြန်တယ
်ရှင်းမင်းနဲ့ပလဝမြို့နယ်နုံဘူးကျေးရွာနဲ့ရခိုင်ပြည်နယ်မင်းပြားမြောက်ဦးရသိပ်တောင်မြို့နယ်ဘက်မှာဒီဇင်ဘာလ9ရက်ကနေ14ရက်နေ့အထိတိုက်ပွဲပြင်းထန်စွာဖြစ်ပွားနေခဲ့ပါတယ်ဒီဖြစ်ပွားနေတဲ့တိုက်ပွဲနဲ့ပြစ်ကတ်မှုအတွင်းအယတားတွေလည်းထိခိုက်ဒေဆုံးမှုတွေရှိနေပါတယ်ခင်ဗျာ